ပါကစ္စတန်နိုင်ငံရဲ့အကြီးဆုံးမြို့ကရချီမှာတနင်္ဂနွေနေ့ကလူပေါင်းထောင်ချီချိတ်တက်ခဲ့ကြပြီးအီရန်တပ်မှုကာစင်ဆိုလာမာနီတပ်ဖြတ်ခံရမှုကိုဆန့်ကျင်ရှုတ်ချရေးအတွက်လုံခြုံရေးတင်းကျပ်ထားတဲ့အမေရိကန်ကောင်စစ်ဝင်ရုံးကိုဥတီချိတ်တက်ကြတာမှာရဲတပ်ဖွဲ့နဲ့ရုံးရင်းစံကတ်ဖြစ်ခဲ့ပါတယ်။အီရန်နိုင်ငံမြို့တော်ဘက်ကရက်မှာအမေရိကန်ရဲ့တောက်ကြံနေကလေကြောင်းတိုက်ခတ်မှုတစ်ခုအတွင်းအီရန်ဗိုလ်ချုပ်ကြီးဆိုလီမာနီတေဆုံးခဲ့မှုကြောင့်အမေရိကန်နဲ့အီရန်ကြားတင်းမာမှုကဆွေးနွေးပွဲအခြေအနေထိတိုးလာနေပါတယ်။အီရန်ဗိုလ်ချုပ်ကြီးတေဆုံးခဲ့ရမှုအတွက်လက်တုံပြန်မယ်လို့အီရန်ဘက်ကအခိုင်အမာပြောဆိုထားတာပါအမျိုးသမီးတွေနဲ့ကလေးတွေအပါအဝင်ရှီယာမွတ်စလင်အများစုပါဝင်တဲ့တနင်္ဂနွေနေ့လူမှုချိတက်ပွဲမှာတော့အမေရိကန်နဲ့အစ္စရေးကိုဆန့်ကျင်ချွေးကြော်ခဲ့ကြပြီးပါကစ္စတန်ရုပ်သံတွေကလည်းလူမှုချိတက်ပွဲကိုထုတ်လွှင့်ပြသခဲ့ပါတယ်တည်ဆုံခဲ့တဲ့အီရန်ဗိုလ်ချုပ်ကြီးဆိုလီမာနီနဲ့အီရန်ဘာသာရေးကောင်ဆောင်အယာထိုလာအလီခါမီနီတို့ရဲ့ရုပ်ပုံတွေကိုကန့်ဆောင်ပြီးဆန္ဒပြသူတွေချိတက်ခဲ့ကြတာပါကရချီမြို့ကအနာပိုင်တွေကတော့အမေရိကန်ကောင်စစ်ဝင်ရုံးကိုဥတီယာလမ်းမကြီးကိုပိတ်ဆို့ပြီးရဲတပ်ဖွဲ့အင်အားလည်းတိုးမြှင့်ချထားခဲ့ပါတယ်